လက်ပတန်းမှာသပိတ်မှောက်ចောင်းသားတွေကိုအကြမ်းဖက်ဖြိုခွဲခဲ့တာနဲ့ပတ်သက်ပြီးအစိုးရအနေနဲ့တာဝန်ယူဖြေရှင်းပေးဖို့နိုင်ငံရေးနဲ့လူမှုရေးအလွှာအသီးတွေကတောင်းဆိုလိုက်ကြပါတယ်။ဒီအစိုးရတက်တန်းအတွင်းအကြမ်းဖက်လုပ်ရက်တွေမကြာခဏဆိုသလိုကြုံတွေ့နေရတဲ့အတွက်လာမယ့်ရွေးကောက်ပွဲမှာပြည်သူတွေရဲ့ထောက်ခံမှုရော့ကျသွားနိုင်တယ်လို့နိုင်ငံရေးနဲ့လူမှုရေးနယ်ပယ်အသီးတွေကသတိပေးလိုက်ပါတယ်။ဒီအကြောင်းကိုတော့ဗီဒီယိုမြန်မာပိုင်းသတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါလက်ဗရန်မှာတပိတ်မောက်ចောင်းသားចောင်းသူတွေကိုအကျန်းဖတ်နှိမ်နှင်းခဲ့တာနဲ့ပတ်သက်ပြီးနာယီကူညီမှုအသိဉာဏ်ကုန်ကကြီးမှုကျင်းပခဲ့တဲ့အကျန်းဖတ်နှိမ်နှင်းမှုရှုံချပွဲအခမ်းအနားမှာနိုင်ငံရေးလူမှုရေးအလွှာအသီးသီးကအစိုးရအနေနဲ့ဥပဒေမဲ့လှုပ်ဆောင်မှုတွေကိုစက်တိုက်လှုပ်ဆောင်နေတယ်လို့ပြောဆိုလိုက်ပါတယ်။ဒီလိုဥပဒေမဲ့လှုပ်ဆောင်မှုတွေနဲ့အကျန်းဖတ်နှိမ်နှင်းမှုတွေကိုတာဝန်ယူဖြေရှင်းပေးဖို့အလွှာအသီးသီးကတောင်းဆိုလိုက်တာပါ။နာယီကူညီမှုအသိရန်ကုန်ကဥကြော်သူကတော့အစိုးရရဲ့အကျန်းဖက်နှိမ်နှင်းမှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ကျွန်တော်တို့နိုင်ငံလည်းရှိခဲ့ပါတယ်။ဟာတရုတ်ဘက်မှာရေးခြင်း။တရုတ်ဘက်မှာရေးခြင်းဆိုတာအဆောက်အဦတွေဖြတ်တယ်၊မှန်တွေခွဲတယ်၊ရုံးတွေဖြတ်ပစ်တယ်။ဒါမျိုးတွေအကျန်းဖက်မှုတစ်ဖက်ကဆန္ဒပြတဲ့သူကအကျန်းဖက်လိုက်ရင်တော့ဒါအကျန်းဖက်နှိမ်နှင်းရမယ့်အတိုင်းသာရှိရလို့တော့ကျွန်တော်မြင်တယ်။အဲ့တော့ဒီလိုငြိမ်းချမ်းရတဲ့ဆန္ဒပြတဲ့ကလေးတွေကိုဒီလိုအကျန်းဖက်တာတော့ဒါနိုင်ငံကဥပဒေမှာလည်းဒီဟာမျိုးနှိမ်နှင်းရမယ်ဆိုတာရှိရလို့ကျွန်တော်တော့မထင်ဘူးဒီလိုကံကြံမှုကတော့ဒါလူမှုရေးသမားတယောက်အနေနဲ့ပဲပြောပြောဗုဒ္ဓဘာသာမြန်မာလူမျိုးတယောက်အနေနဲ့ပဲပြောပြောလူသားတယောက်အနေနဲ့ပဲပြောပြောလူသားစိတ်ကြောက်ပြီးတော့အကျန်းဖက်မှုလို့ဒါကျွန်တော်ကမြင်တယ်အဲမေတ္တာပြားထားဖို့နေတော့ဒါလူချင်းစာနာဖို့နေနေတာဒါကျွန်တော်တို့ဒီမှာလူတွေအသက်ကိုကယ်နေတဲ့တတ်မဲ့လူနာတင်ရင်တော့မှလူကြိုက်နှက်ပြီးတော့ဒုံနဲ့ရိုက်တာလို့ခြေထောက်နဲ့ကန်တာလို့မှန်နေခွဲတာလို့ဆိုတာတော့တော်တော်လေးအယုံစုအကြည့်တန်းနဲ့ဖြစ်ရသေးတယ
်။ရန်ကုန်တိုင်းဒေသကြီးလွတ်တော်အမတ်ဒေါက်တာညူညူသိန်းကတော့အကျန်းဖက်နှိမ်နှင်းမှုတွေဟာတိုင်းဒေသကြီးအစိုးရမှလည်းတာဝန်ရှိတယ်လို့ပြည်ထောင်စုအစိုးရမှလည်းတာဝန်ရှိတယ်လို့အခုလိုပြောဆိုလိုက်ပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေကဥပဒေအရပြောမယ်ဆိုလို့ရှင်တော့ပြည်ထောင်စုအစိုးရကနိုင်ငံအနှံ့အပြားမှာဖြစ်နေတဲ့အကြမ်းဖက်လုပ်ရက်တွေအတွက်သူတို့မှာတိုက်ရိုက်တာဝန်ရှိပါတယ်သို့တော့ဒီအကြမ်းဖက်လုပ်ရက်ကိုပေါ့နော်စနစ်တကျမဟုတ်ဖဲနဲ့ပေါ့နော်ကင်တွယ်ခဲ့တဲ့ကိုတိုင်းကိုကြကျူးလွန်ခဲ့တဲ့တိုင်းဒေသကြီးအစိုးရအဖွဲ့ဒီကမာကလည်းတာဝန်မရှိဘူးလို့ဘယ်လိုမှငြင်းလို့မရပါဘူး။အဲ့ဒီတာဝန်ရှိမှုတာဝန်ခံမှုကိုစနစ်တကျဖော်ထုတ်ပေးဖို့အမအနေနဲ့ဒါတောင်းဆိုချင်ပါတယ်
။ပညာရေးပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER မှကိုစိုးထွန်းကတော့အစိုးရအနေနဲ့လေးပွင့်ဆိုင်တွေ့ဆုံမှုမှာသဘောတူထားတဲ့အချက်တွေကိုဖောက်ပြက်ပြီးဥပဒေထက်ကျော်လွန်တဲ့လှုပ်ဆောင်မှုတွေကိုလှုပ်ဆောင်ခဲ့တယ်လို့သူကဆိုပါတယ်ဒီလိုလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတရားဥပဒေစိုးမိုးရေးကော်မတီဥက္ကဋ္ဌအနေနဲ့လွတ်တော်မှာတာဝန်ယူထားတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့လည်းမျက်နှာလွှဲမနေဖို့တိုက်တွန်းလိုက်ပါတယ်ကျွန်တော်ဒီနေ့
ကနေပြောပြမှာဘာပြောမှလဲဆိုပြီးကျောင်းသားရေးဒီနေ့မှာဆိုရင်မဖမ်းအောင်ဒီကျွန်တော်တပိတ်နဲ့ပတ်သက်တဲ့ဟိုအားပေးကူညီထောက်ခံတဲ့ဟိုမဖမ်းအောင်ဆိုတဲ့မျိုးကျွန်တော်တို့ထည့်ပြောထားတာဒီကြည်ရချက်မှာပါအဲ့လိုလေချက်တွေရှိရတာနဲ့ဒီအခုနေတာအကျန့်ဖက်ဒီနေရေးတဲ့ကိစ္စကိုကျွန်တော်တို့လုံးဝလက်မခံပါဘူး။တရားဝင်စိုးမိုးကော်မတီဥက္ကဋ္ဌအနေနဲ့လည်းကျွန်တော်တို့ကိုအုံစံတိုင်းကော်မတီပေါ်ထုတ်ဖို့လည်းကျွန်တော်တို့တောင်းဆိုရတယ်
တေးဆောင်ဒါရိုက်တာတဦးဖြစ်တဲ့အကယ်ဒမီဇင်ဝိုင်းကလည်းအစိုးရတပ်တန်းအတွင်မှာလှုပ်ဆောင်ခဲ့တဲ့မတရားမှုတွေမှာအပြည့်မပေါ်ခဲ့တာနဲ့ပတ်သက်ပြီးခုလိုမေးခွန်းထုတ်လိုက်ပါတယ်
။ကျောင်းသားတွေကဒီတော့ဘုရားထုတ်ခဲ့တဲ့လက်သက်တွေကဘယ်လိုလဲအခုနေ့ပေါ်သေးပါဘူး။ဘယ်ပါကြီးကိုတက်ခဲ့တယ်ဘယ်လိုလဲအခုနေ့ပေါ်သေးရဘူး။ကျောင်းပြေလို့ကြာတော့ရတာဘုရားရဲ့ခုနေ့ပေါ်သေးတာကျွန်တော်တို့ကျောင်းသားတွေကို
ဒီကနေ့နာယီကူညီမှုအသင်းမှာအလွှာအသီးသီးကအစိုးရရဲ့တပိတ်မောက်ကျောင်းသားတွေအပေါ်တန်းဖက်နှိမ်နှင်းခဲ့တာတွေနဲ့ပတ်သက်ပြီးခုလိုတောင်းဆိုမှုတွေတောင်းဆိုခဲ့တာဖြစ်ပါတယ်။နာယီကူညီမှုအသင်းရန်ကုန်ကကြီးမှုကျင်းပခဲ့တဲ့အကျန်းဖက်နှိမ်နှင်းမှုရှုံချပွဲအခမ်းအနားကိုနိုင်ငံရေးလူမှုရေးအလွှာအသီးသီးအပါအဝင်ပြည်သူလူထု300